ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်ထဲမှာတော့စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်တို့ကြားမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတဲ့အတွက်ကျေးရွာ၁၀ရွာလောက်ကဒေသခံပြည်သူတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီတိုက်ပွဲတွေဟာဆက်ပြီးတော့ပြင်းထန်မဲ့အခြေအနေတွေရှိနေတဲ့အကြောင်းဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူကသုံးသပ်ပါတယ်။နောင်ချိုမြို့နယ်ကလက်ရှိတိုက်ပွဲအခြေအနေတွေအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုငင်းချန်းကပြောပြပေးပါမယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်အတွင်းတိုက်ပွဲတွေဒီလ5ရက်နေ့ကပြန်ဆတင်ခဲ့ပြီးဒီကနေ့အထိလည်းဆက်လက်ပြင်းထန်နေသေးပါလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုဒေသခံတို့က VOA ကိုအခုလိုပြောပါတယ
်အခုကမြင်နေရတာကမှတုံမဲနဲ့ကတော့မဖြစ်နေလို့ဆိုတော့တုံမဲရတဲ့ကွာတက်တက်လာလည်းမြင်ကြည့်နေတဲ့ဒီအချူကတော့ကျတယ်လည်းအချူကရွာရတော့လည်းမြင်ကြည့်ချင်လို့ဆိုတာခုတုံမဲကျော်တော့ဘက်ကအနောက်ဘက်ကိုပြန်ကြည့်တယ်အနောက်ဘက်ကိုကျွန်တော်ကတံမိုးဘက်တချမ်းနေတယ်အဲ့ဒါဈေးကုန်မျိုးလည်းနေတာဟုတ်တယ်ဈေးကုန်လည်းနေတာဈေးရင်တော့ခုနကဒါတော့ဝယ်နေရတယ်ဒီနေ့တော့ခေါက်တော့ခေါက်ပြန်တော့ဝယ်နေ
ကျူကော်ရွာတဲ့လက်နဲ့ကြီးကြီးကြတယ်လို့ကြားသိရပေမဲ့အထီးခိုက်သတင်းမရသေးကြောင်းလည်းပြောပါရယ်ဒီလ9ရက်နေ့တိုက်ပွဲတွေစတင်ပြီးတဲ့နောက်နောင်ချိုမြို့နယ်တွေကကျေးရွာ10ရွာလောက်ကဒေသခံတွေတိမ်းရှောင်နေရကြောင်းလည်းသူကပြောပါရယ
်တနင်္လာလောက်ရှောင်ရဆိုသူကိုရှိနေခဲရှိနေတောင်းလို့ရတယ်လို့ရှိတော့ကောင်းနန်းနယ်လို့ကောင်းဆုံးလို့အကြတိရှိနေဟုတ်တုံးနေလို့ရှောင်းတုံးနေမှလည်းမရှိဘူးလေ။ဒီနေ့ငါသာကတခြားလုံးဆိုတော့ခဏနဲ့ရှောင်းနေရတယ်။ခဏကြီးရောလည်းဒီဆယ်ရွာလောက်ကမဲလို့ရှိနေတယ်နော်
။တခြားဒေသခံတို့ကလည်းတိမ်းရှောင်နေရတဲ့ကြေးရွာရဲ့အခြေအနေကိုအခုလိုပြောပါတယ်
။ဒီဒီဆောင်ကတော့ဒီရွာကဟောလို့အမှန်ကကြည့်လို့ရှိမှာပေါ့။ဒီကိုအုပ်စုပေါ့။တုံးတဲ့အုပ်စုပေါ့။ဒီတံပေါ်တည့်ရောအုပ်စုပေါ့။ဒါလည်းမကြည့်ဘူးတော့မမက်ကြမမကြည့်ဘူး။တုံးတဲ့ကိုရွာကအခါရောက်ဖြူတယ်လေ။ဒီပေါ်ကြီးက
ဒေသခံရွာသားတွေဟာနောင်ချိုနဲ့ပြင်းဦးလွင်မြို့တွေကိုတိမ်းရှောင်တာတွေရှိသလိုဘေးလွရအနီးနားကကျေးရွာတွေကိုတိမ်းရှောင်နေတာတွေလည်းရှိနေပြီးစည်ရင်းကောက်ယူနိုင်တာမရှိသေးပါဘူး။ဒေသတွင်းမှာလှုပ်ရှားနေတဲ့မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့ကတော့လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေဟာဆက်လက်ပြင်းထန်လာဖို့ရှိတယ်လို့သုံးသပ်ထားပါတယ်
။တိုက်ပွဲကတော့9ရက်နေ့တည်းကစပြီးဒီနေ့ထိရောဖြစ်နေလို့မေးပြ။အာဖြစ်တဲ့နေရာကတော့နောင်ချိုမြို့နယ်ပြည်တော်တော်များများမှဖြစ်နေတယ်လို့ပြောလို့ရတယ်။အဲဒီမနက်ဒီကိုဟိုစကားစားပါကဇနကြီးတွေပြစ်ခတ်နေကြတော့ရှိပါတယ်။နေပြီးစကြောင်းတွေကတော့ဟောသူတို့တပ်ဖို့တူသွားနေတယ်ရှိတယ်ဆိုတော့ဒါပေမဲ့တော့ဟောပြင်ထမှုပဲရှိပါတယ်
။ဒီလ9ရက်နေ့ကလည်းမိုးကုတ်မြို့နယ်နဲ့ကြောင်မဲမြို့နယ်အဆက်ကမိုးကုတ်ပြင်ဦးလွင်နဲ့မိုးကုတ်ကြောင်မဲကားလမ်းဆောင်ရလေကြီးရွာကစစ်ကောင်စီစခန်းကို KIA နဲ့ပူးပေါင်းမဟာမိတ်တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အကြောင်းမိုးမိတ် KIA KBDF အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အခုရက်ပိုင်းတွင်ဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကတိုက်ပွဲတွေရဲ့သတင်းကိုတော့စစ်ကောင်စီဘက်ကထုတ်ပြန်တာမရှိသေးပါဘူး။နောင်ချိုမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြားပြီးခဲ့တဲ့ဖေဖော်ဝါရီလနဲ့2022ခုနှစ်ဩဂုတ်လအတွင်းကလည်းတိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကလေကြောင်းကပါတိုက်ခိုက်တာတွေရှိခဲ့ဘူးပါတယ်ခင်ဗျာ။